မြန်မာပိုင်းစီစဉ်ရဲ့ဆွန်လ၁၀ရက်အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ၂၄ကီလိုဟတ်ဇ်တင်နှစ်တင်နှစ်၃ညလိုင်းနိုမီတာ၃၉ကီလိုဟတ်ဇ်ခွန်9နှစ်9ရုကနေစက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်ကမ္ဘာသတင်းတွေထဲမှာရေးသားကြတဲ့မြန်မာပြည်ကြောင်းကောက်နှုတ်တင်ပြချက်တွေနဲ့အတူဒီမနက်ထုတ်လွှင့ pain. But he pulled a fast one on me and gave me 6 bottles of cheap wine.
မကြခင်မှာလေးလာကြရမှာဖြစ်ပါတယ်ရှင်။ဒီနောက်ပိုင်းကျရင်လည်းအပတ်စဉ်တင်ဆက်နေကြဖြစ်တဲ့စီးပွားရေးကဏ္ဍနဲ့သုတဆုံတွင်အမေရိကန်တခွင်အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။ဒါပြင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းထပ်မံကြေညာပေးမှာဖြစ်ပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်တင်ပြချက်တွေကိုနားဆင်ရပါမယ်ရှင်။ကိုရန်နိုင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဂျူလာ9ရက်နေ့စွဲနဲ့ဖော်ပြထားတဲ့စောင်းပါတစ်ခုကတော့ Gap Company နဲ့မြန်မာနိုင်ငံအကြောင်းပါ Why Gap is opening factories in Myanmar Gap Company မြန်မာနိုင်ငံမှာစက်ရုံတွေဘာကြောင့်ဖွင့်လာလဲဆိုပြီးတော့စောင်းပါရှင် Leo Sun က Full Internet ဆာမျက်နှာမှာရေးထားပါတယ်ရန်ကုန်မှာစက်ရုံတစ်ခုထားမဲ့ Gap Company ဟာဆိုရသည့်တက်ပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးဝင်တဲ့ American လက်လီအယောင်လုပ်ငန်းကုမ္ပဏီဖြစ်ပြီးအခုလိုဝင်လိုက်တဲ့အတွက်တခြားကုမ္ပဏီတွေလည်းမြန်မာနိုင်ငံကိုဝင်ဖို့အားပေးစေနိုင်တယ်လို့စောင်းပါရှင်ကပြောပါတယ်ဒါပေမဲ့လည်းအလုပ်သမားခွင့်ရေးနဲ့ပတ်သက်ပြီးအတိတ်ကအမဲဆက်တွေရှိခဲ့တယ်လို့သုံးပါရှင်ကဆိုပါတယ်။ဇိုင်ပန်၊ဂျော်ဒန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာလုပ်ငန်းခွင့်ဘေးကင်းလုံခြုံမှုမရှိတာ၊အချိန်ပိုကြီးမပေးတာ၊သူတို့အတွက်အထည်ချုပ်ပေးနေတဲ့ကုမ္ပဏီကကလေးအလုပ်သမားတွေပါဝင်အလုပ်သမားတွေကိုအလုပ်ချိန်ပိုခိုင်းတာတွေလုံအားကမရတာတွေကြောင့်တရားစွဲခံရပြီးရော်ကြီးပေးခဲ့ရတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလုပ်ငန်းခွင့်လုံခြုံရေးတိုးတက်မှုရှိဖို့အတွက် Gap အပါအဝင်တခြားအမေရိကန်ကုမ္ပဏီတွေကကြီးညာခဲ့ကြပြီးကဲပြည့်ပြိုင်မဲ့ကုမ္ပဏီတွေကစာချုပ်ကိုလက်မှတ်ထိုးခဲ့ပေမဲ့သူနဲ့တချို့ကုမ္ပဏီတွေကတော့ဥပဒေကြောင်းအရတရားဝင်စာချုပ်သဘောမျိုးလက်မှတ်ထိုးဖို့ညှင်းဆန်းခဲ့တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံသားယင်းနှိမ့်မြုံနယ်မှုဟာ2012နဲ့2014ကြားဖြန့်မြတန်ဖိုးဟာတစ်လကိုအမေရိကန်ဒေါ်လာ199သန်းရှိခဲ့ပြီး2014မတ်လမှာအမေရိကန်ဒေါ်လာ182သန်းအထိမြင့်တက်ခဲ့ကြောင်းဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အနေအဆုံလုံအားကတစ်နှစ်ကိုအမေရိကန်ဒေါ်လာ1100လောက်ပဲရှိတဲ့အတွက်ရှိတော်အားစနိုင်ငံဒီမှာအနေအဆုံးဖြစ်ပြီးတော့ထိုင်းနိုင်ငံဆိုရင်မြန်မာထက်6ဆပိုများတယ်လို့ဆိုပါတယ်အလုံသမားတွေအနေနဲ့အမေရိကန်ဒေါ်လာ130ရမှာဖြစ်ပြီးတော့အုပ်ချုပ်ရေးမှုကတော့1000လောက်ရမှာဖြစ်ကြောင်းဒါပြင်အမေရိကန်အေဂျင်စီတွေရဲ့အကူအညီနဲ့မြန်မာအမျိုးသမီးတွေအတွက်ပညာရေးနဲ့လက်ကျင့်သင်တန်းပေးရေးအစီအစဉ်တွေလုပ်ထားတယ်လို့ Wall Street Journal နဲ့အင်တာဗျူးမှာ Gap ကပြောထားပါတယ်နာမည်လဲဒါရီဟာသူတို့ဘာသာသူတို့ကာကွယ်ဖို့လုပ်နေတာသာဖြစ်တယ်လို့ဆောင်းပါရှင်ကဆိုပါတယ်သောမဆုံးမှာတော့မြန်မာနိုင်ငံမှာအခုလိုစက်ယုံဖွင့်လိုက်တဲ့အတွက် Gap အနေနဲ့အဝတ်ထည်တွေကိုပြိုင်ဘက်တီထက်ဈေးတက်တက်တသာနဲ့ထုတ်နိုင်မှာဖြစ်ပြီးတော့အာရှဒေသမှာလည်းသူတို့ရဲ့စီးပွားရေးလုပ်ငန်းကိုနောက်ထပ်တနေရာတိုးလာစေတယ်လို့ဆိုထားပါတယ်
။ US Ambassador concerned about death threats to Burmese activists မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေကိုတတ်ပစ်မယ်လို့ချိန်ချောက်နေတာနဲ့ပတ်သက်ပြီးတော့ American တန်မတ်စိုးရင်ဆိုတဲ့အကြောင်းကိုတော့ EOD စာမျက်နှာမှာဖော်ပြထားပါတယ်။လွတ်လပ်စွာပြောဆိုခွင့်နဲ့ညီညွတ်စွာသဘောထားကိုယ်လည်းပိုင်ခွင့်ကိုဖိနှိပ်ဖို့အတွက်အကြမ်းဖက်ချင်းချောက်တာဟာထွန်းသစ္စာဒီမိုကရေစီအတွက်အန္တရာယ်ဖြစ်ပြီးတော့ဒါတွေကိုခွင့်မပြုတဲ့အကြောင်းနောက်ပွင်လင်းတဲ့လူမှုအဖွဲ့အစည်းတစ်ခုကိုလိုလားတဲ့သူတိုင်းအဲ့ဒီအမျိုးသမီးတွေနဲ့အတူရက်တည်ပြီးတော့ဒီချင်းချောက်မှုတွေကိုရှုံချတဲ့အကြောင်းဒါပြင်ခုလိုလှုပ်တာအကြောက်တရားကင်းကင်းနဲ့လွတ်လပ်စွာဖော်ပြပိုင်ခွင့်ကိုကာကွယ်ပေးုံနဲ့မဟုတ်ပဲနဲ့အားပေးရလဲရောက်တယ်လို့တာမတ်ကြီးဒက်ရစ်မစ်ချက်ကလည်းပြောပါတယ်ဘာသာကြားကိုလက်ထပ်ထိမ်းမြခြင်းဆိုင်ရာဥပဒေကြမ်းကိုကန့်ကွက်တဲ့အတွက်လူခွင့်ရေးတက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့ဥအောင်မျိုးမင်းမတ်စင်မာအောင်မတ်မီစပယ်ဖြူနဲ့ဒေါခွန်ဂျာတို့ကိုနှောက်ယှက်ပြီးချင်းချောက်တာတွေခံခဲ့ရတယ်လို့ဆိုထားပါတယ်။အပြည့်စုံကတော့ EOD Internet ဆာမင်နာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကိုလှည့်မပေးခင်မှာမနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်၃နှုတ်တွေကိုဒေါ်လာလတန်ကတင်ဆက်ပေးပါအောင်မရှင်။
ဒီနေ့ပြတင်ပြမယ့် EDM အသုံးကတော့
Pull a fast one
ဖြစ်ပါလေစာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE one ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် EDM ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှပ်ဖို့လိမ်ဖို့ နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်။ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Style idiom အသုံးနှုန်းတွေကိုဒေါ်လာလာတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စဉ်ကဏ္ဍတွေကိုလှည့်ပေးပါစေ။အရင်ဆုံးစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။ဒီအစီအစဉ်မှာတော့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်စီးပွားရေးလုပ်ကိုင်နေကြတဲ့ American စီးပွားရေးကုမ္ပဏီတွေဟာတာဝန်သိယင်းနှိမ့်မြုံနယ်မှုတွေလုပ်နေကြပါတယ်လို့ American ကုသရောင်းဝယ်ရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လည်း American ခြေစိုက်မြန်မာရေးလှုပ်ဆောင်နေတဲ့အဖွဲ့တစ်ဖွဲ့ကတော့အဲ့ဒါကိုအပြည့်အဝသဘောမတူပါဘူး။ကုသရောင်းဝယ်ရေးဝန်ကြီးရဲ့ပြောဆိုချက်မြန်မာရေးအဖွဲ့ကလေးလာတွေ့ရှိချက်နဲ့ American မြန်မာစီးပွားရေးနဲ့ကုသရောင်းဝယ်ရေးအခြေအနေတွေကိုကိုကျော်ကျော်သိန်းကဒီတစ်ပတ်မှာတင်ဆက်ထားပါတယ်ရှင်။
အမေရိကန်ကုသရေးအဝန်ကြီးဝန်ကြီးပန်နီပရစ်ကာဟာအမေရိကန်ကုသရေးအဝန်ကြီးဆိုင်ရာဝန်ဆောင်မှုရုံးကိုတောက်ကြံလေးကရန်ကုန်မြို့အမေရိကန်တန်ရုံးမှာဖွင့်လှစ်တဲ့အခမ်းအနားတွင်အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်နေပုံနဲ့ပတ်သက်ပြီးတော့ဖြေဆိုခဲ့တာပါမြန်မာနိုင်ငံမှာစီးပွားရေးလုပ်ယင်းနှိမ့်မြုံနယ်ကြတဲ့အမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကတတ်မှတ်ထားတဲ့အတိုင်းသူတို့ရဲ့လုံဆောင်ချက်တွေကိုအစီရင်ခံတင်ပြဖို့ကုမ္ပဏီတွေကိုအားပေးတိုက်တွန်းပါတယ်လို့ကုသရေးအဝန်ကြီးဝန်ကြီးပန်နီပရစ်ကာကပြောပါတယ်
U.S. businesses are here today. They will be here tomorrow, and they want to be part of the future of this country.
American company ji re ha aku loungan re le pat ni de lu naw na gat ma le set pi lo lut twa ja ma ba da chaung si wa yi loungan ji re da ma ka pi du re ja ma a chin chin atu de kwa set san pi saung ye twa ja bo phit par de da ma da na nai ngan pi du re twet jo shi ma ba da chaung le loungan re twin twin che che thi yauk se bo twet American ku tan yang we yi win saung mu loungan yong ku phwet le lai ba bi
US campaign for Burma USCB အဖွဲ့ဟာအမေရိကန်မှာခြေစိုက်ပြီးမြန်မာအရေးလှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့ပါမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံစီးပွားလုပ်ကိုင်နေတဲ့အမေရိကန်ကုမ္ပဏီတွေနဲ့ပတ်သက်ပြီးဝန်ကြီးပရက်စ်ကမပြောခင်တရက်မှာပဲ USCB အဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့တာဝန်သိယင်းနှိမ့်မြုံနှံမှုဆိုင်ရာအစီရင်ခံရမယ့်လိုအပ်ချက်တွေကိုမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေပွင့်လင်းမြင်သာမှုရှိရှိလိုက်နာရလားစည်းစက်တေကြစွာစီစစ်တာတွေလုပ်ရလားလက်တွေ့မှာသူတို့ရဲ့ယင်းနှိမ့်မြုံနှံမှုတွေကိုတာဝန်သိစွာစီမံခန့်ခွဲရလားဆိုတာတွေကိုသုံးသပ်လေ့လာထားတဲ့အစီရင်ခံစာပါဒီအစီရင်ခံစာကိုပြုစုရမှာအဓိကပါဝင်ခဲ့သူတူကတော့ USCB အဖွဲ့ရဲ့မူဝါဒရေးရာညွှန်ကြားရေးမှူး Rachel Wegley ပါမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့တချို့ကုမ္ပဏီတွေဟာတိတ်ကိုတာဝန်သိတဲ့စီးပွားရေးလုပ်ထုံးလုပ်နည်းတွေအတိုင်းလှုပ်ဆောင်နေပေမဲ့အဲ့ဒီလိုမလုပ်တဲ့ကုမ္ပဏီအများအများရှိနေတယ်လို့Rachel ကထောက်ပြပါတယ်.
Then there's another group of companies who did not even submit reports. So we didn't grade them in this edition, but there are companies that have
အစင်းကစားတော့မှမတင်တဲ့ကုမ္ပဏီတွေရှိပါတယ်. ဒေါ်လာ5သိန်းရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေရှိပေမဲ့လည်းသူတို့ဟာတကယ်တမ်းကျတော့အစင်းကစားတော့မှမတင်သေးပါဘူး. ဒါကတိတ်ကိုပြဿနာကြီးတယ်လို့ကျမတို့မြင်ပါတယ်. American ကုမ္ပဏီတွေဟာမြန်မာနဲ့စံနှုန်းစံနှားတွေအတိုင်းလုပ်နေကြတယ်လို့ဝန်ကြီးကပြောတယ်. ဆိုတော့ဒါကရည်စရာတစ်ခုလို့ပါပဲ။ဘာကြောင့်လဲဆိုတော့သူတို့ကတရုတ်ကုမ္ပဏီတွေထဲစံနှုန်းစံထားပုံမြင့်နေဆိုတာကတော့မှန်တာပေါ့ရှင်။ဒါမဲ့လည်းပို့ပြီးတော့တိုးတက်အောင်လုပ်လို့ရတာတွေအများကြီးရှိနေပါသေးတယ်။ရေနံနဲ့သဘာဝတန်ခွေလုပ်ငန်းမှာလုပ်နေတဲ့ကုမ္ပဏီတွေကိုကြည့်မယ်ဆိုရင်သူတို့နဲ့လက်တွဲလုပ်နေတာဘသူတွေဆိုတာကိုတော့မှမပြောပါဘူး။စိစက်တေချာစွာစီစစ်တာမျိုးမလုပ်သလိုလူခွင့်ရေးစံနှုန်းတွေကိုလည်းမလိုက်နာတာတွေတော့မှရှိပါသေး
။ဝင်းကြီးပရစ်ကာဟာမြန်မာဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာလည်းအခြေခံအဆောက်အုံကအဆောက်ရင်ဆိုင်နေရတဲ့စင်ခေါ်မှုအခက်အခဲတွေအမေရိကန်ပြည်ထောင်စုကယင်းနှိမ့်မြုံနှံနိုင်ရေးအခြေအနေ စာရာတွေကိုပုံပုံလင်းလင်းဆွေးနွေးခဲ့တယ်လို့လည်းပြောခဲ့ပါတယ်
Then we've also talked very frankly about what are the challenges and what are continued reforms that need to occur.
ဘလို့စင်ခေါ်မှုတွေရှိနေတယ်လေဘလို့ပြုရင်ပြောင်းလဲမှုတွေတိုးပြီးလုပ်သွားဖို့လိုအပ်တယ်လေတရားဥပဒေစိုးမိုးရေးလားပွင့်လင်းမြင်သာမှုလားဥပဒေမူပေါင်းသတ်မှတ်ရေးလားဥပဒေပြဋ္ဌာန်းရေးလားဥပမာဗန်ဥပဒေနှစ်ဖက်ညှိနှိုင်းရေးထောက်ပို့ရေးပိုင်းလုံထုံးလုံနီးစာတာတွေကိုပုံပွင့်လင်းလင်းဆွေးနွေးနိုင်ခဲ့လို့အကျိုးရှိပါတယ်စီးပွားရေးတိုးတက်ဖို့ American ဘက်ကအကူအညီပေးနိုင်အောင်လေတုံးအားပေးပံ့ပိုးသွားမယ်လို့လည်းပြောပါတယ်။စီးပွားရေးလုပ်ငန်းတွေဒါမှကပြည်သူတွေအတွက်ပါအကျိုးရှိစေဖို့ဆောင်ရွက်သွားမယ်လို့လည်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်
။အမေရိကန်ကုမ္ပဏီတွေအနေနဲ့စင်ကာစာတင်ပြရေးလှုပ်ဆောင်မှုအတွက်အရင်အမြင့်အလုံလောက်ရှိတယ်လို့သူတို့အနေနဲ့အကောင်းမြင်ထားကြောင်း USCB အဖွဲ့က Rachel Wegley ကပြောပါတယ်
။ We are optimistic that companies do have the time and resources to fulfill these reporting requirements.
ကုမ္ပဏီတွေအနေနဲ့အစီအစဉ်ခန်းစာတင်ပြရေးလှုပ်ဆောင်မှုအတွက်အရင်အမြင့်အလုံလောက်ရှိတယ်လို့ကျမတို့အကောင်းမြင်ပါတယ်။ကျမတို့ရဲ့ရည်ရွယ်ချက်ကတော့ဒီကုမ္ပဏီတွေအနေနဲ့တာဝန်သိတဲ့ယင်းနှိမ့်မြုံနယ်သူတွေဖြစ်လာပြီးတော့မြန်မာနိုင်ငံလိုမျိုးပတ်ဝန်းကျင်မျိုးမှာကောင်းမွန်တဲ့စီးပွားရေးလုပ်ငန်းတွေကိုပုံစံချစေဖို့ဖြစ်ပါတယ်။ဒါကအစီအစဉ်ခန်းစာပြုစုတာမှာကျမတို့ရဲ့ရည်ရွယ်ချက်ပါပဲရှင်။
တကယ်ကတော့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးလှုပ်ရင်းနှီးမြှုပ်နှံခွင့်ရတာနှစ်နှစ်နီးပါးပဲရှိပါသေးတယ်။လွန်ခဲ့တဲ့ဆယ်စုနှစ်သုံးစုနီးပါးကြာကာလအတွင်းမြန်မာစစ်အစိုးရအဆက်ဆက်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတံခတ်အရေးယူတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးလှုပ်ရင်းနှီးမြှုပ်နှံခွင့်မပြုဘူးဆိုပြီးပိတ်ပင်ထားခဲ့တာပါ။2012ဇူလိုင်လမှာတော့အမေရိကန်ဘဏ္ဍာငွေကြေးပိုင်းဝန်ဆောင်မှုတွေမြန်မာနိုင်ငံကိုမပေးဖို့ပိတ်ပင်ထားတာကိုဖြေလျော့ပြီး15နှစ်တွင်ပထမဆုံးအကြိမ်ဖြစ်အမေရိကန်ရင်းနှီးမြှုပ်နှံမှုအသစ်တွေလှုပ်ဖို့ခွင့်ပြုပြီးတော့လမ်းပြန်ဖွင့်ခဲ့ပါတယ်။စက်တင်ဘာနဲ့အောက်တိုဘာလတွေမှာကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ် EDB နဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF တို့လိုနိုင်ငံတကာဗန္ဒာရေးနဲ့ငွေကြေးအဖွဲ့အစည်းတွေအနေနဲ့မြန်မာနိုင်ငံကိုအကူအညီတွေပြန်ပေးရေးအမေရိကန်ကစတင်ထောက်ခံခဲ့ပါတယ်။နိုဝင်ဘာလမှာမြန်မာနိုင်ငံကကုန်ပစ္စည်းတွေအမေရိကန်စီမတင်သွင်းမှုပိတ်ပင်ထားတာကိုဖြေလျော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းကြောက်တံပရများနဲ့တွင်းထွက်ပစ္စည်းတွေတော့မပါသေးပါဘူး။2013ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံကအဓိကဘဏ်ကြီး၄ခုမှာအမေရိကန်နိုင်ငံသားတွေငွေစည်းရင်းဖွင့်ခွင့်အပအဝင်တခြားဘဏ္ဍာငွေကြေးပိုင်းဝန်ဆောင်မှုတွေလှုပ်ဆောင်မှုခွင့်ပြုခဲ့ပါတယ်။မေလမှာအမေရိကန်နဲ့မြန်မာနိုင်ငံအကြားကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုမူပေါင်းဆိုင်ရာသဘောတူညီချက် TIFA ကိုလက်မှတ်ရေးထိုးခဲ့ကြတာကြောင့်ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုဆိုင်ရာကိစ္စရပ်တွေမှာဆက်လက်ဆွေးနွေးပြီးပူးပေါင်းဆောင်ရွက်ဖို့လမ်းပွင့်သွားပါတယ်။တခါမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုစိတ်ဝင်စားတဲ့အမေရိကန်ကုမ္ပဏီတွေကိုထောက်ပံ့ကူညီနိုင်ရေးပထမခြေလှမ်းဖြစ်ပြပပုဂ္ဂလိကယင်းနှိမ့်မြုံနှံမှု Corporation OBIC နဲ့မြန်မာနိုင်ငံအကြားယင်းနှိမ့်မြုံနှံမှုမြင့်တင်အားပေးရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဇူလိုင်လမှာတော့မြန်မာလူမျိုးရေးနဲ့ဒီမိုကရေစီဥပဒေအရထွေထွေကုန်ပစ္စည်းတင်သွင်းခွင့်ကန့်သက်ထားတာတက်တန်းကုန်သွားတဲ့အတွက်မြန်မာနိုင်ငံကကုန်ပစ္စည်းအများစုအမေရိကန်စီပြန်တင်သွင်းခွင့်ရခဲ့ပါတယ်။2014ဖေဖော်ဝါရီလမှာမြန်မာနိုင်ငံစီတင်ပို့တဲ့အမေရိကန်ကုမ္ပဏီတွေအတွက်ကာလာတူနဲ့ကာလာလတ်ချင်းငွေနဲ့ချင်းငွေအာမခံချက်တွေကိုအမေရိကန်ပို့ကုန်သွင်းကုန်ပိုင် Exim ကစပြီးကမ်းလှမ်းခဲ့ပါတယ်။အခုနောက်ဆုံးကတော့မြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေကိုအကူအညီပေးဖို့ပထမဆုံးပြပကူတန်းရောင်းဝယ်ရေးဝန်ဆောင်မှုရုံးကိုဖွင့်လှစ်ခဲ့တာပါပဲ။တခါလှုပ်ဆောင်နေဆဲဖြစ်တဲ့ကိစ္စတစ်ခုကတော့ GSP လို့ခေါ်တဲ့အထူးအခွင့်အရေးပေးအစီအစဉ်ထဲမှာထည့်သွင်းဖို့မြန်မာနိုင်ငံအကျုံးဝင်ချင်းရှိမရှိဆိုတာကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ USTR ကလေ့လာသုံးသပ်နေတာပဲဖြစ်ပါတယ်။2014ခုနှစ်ဧပြီလ30ရက်နေ့အထိဆိုရင်မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ 243.6 တန်းယင်းနှီးမြှုပ်နှံဖို့အမေရိကန်ကုမ္ပဏီတွေကစီစဉ်ထားပြီးအမေရိကန်ကမြန်မာနိုင်ငံစီတင်ပို့ကုန်ပမာဏဟာ2010ပြည့်နှစ်မှာဒေါ်လာ 9.8 တန်းပဲရှိခဲ့ရာကနေ2013ခုနှစ်မှာဒေါ်လာ 145.8 တန်းအထိတိုးသွားခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့သုတဆုံလင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးပါဦးမယ်။ဒီတစ်ပတ်မှာတော့အမေရိကန်ပညာရေးစနစ်အကြောင်းသောတာရှင်တွေသိရှိနိုင်အောင်လို့မြန်မာနိုင်ငံမကွေးစစ်တပ်ကတူကနေဆရာဝန်ဘွဲ့ရရှိပြီးအမေရိကန်နိုင်ငံမှာ Fulbright Scholarship နဲ့ဝါရှင်တန်ပြည်နယ်တပ်ကတူကကျန်းမာရေးစီမံခန့်ခွဲမှုမဟာဘွဲ့ကိုဒီလထဲမှာယူတော့မဲ့ဒေါက်တာမျိုးမြင့်အောင်ကိုကိုစုံဝင်းလိုင်ကဆက်သွယ်မေးမြန်းပြီးတော့ဒီအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
မကွေးစစ်တပ်ကတူက2008ခုနှစ်မှာဘွဲ့ရပြီးတော့ဘွဲ့ရပြီးပြီးချင်း International NGO ပေါ့လေ Marlin ဆိုတဲ့အဖွဲ့နဲ့ကျွန်တော်လက်ပတ်တာမှာ Cyclone Nargis Emergency Medical Team နဲ့ကျွန်တော်လုပ်ခဲ့ခင်ဗျအ အဲ့ဒီကနေပြီးတော့မှ NGO မှာပဲကျွန်တော်၄နှစ်လောက်တာဝန်ထမ်းဆောင်နေအဲ့ဒီလိုတာဝန်ထမ်းဆောင်နေမှာပဲဒီနေ့နေမှာတော့ဒီ US မှာသွားပြီးတော့ပညာသင်ဖို့စဉ်းစားထားတဲ့အတွက်ကြောင့်ကျွန်တော် Fulbright Scholarship 2012ခုနှစ် Fulbright ပညာသင်ဆုကျွန်တော်ရခဲ့တယ်ပေါ့နော်
ဟုတ်ပြီပမာပြီမှာလဲကြောင်းတက်ခဲ့တဲ့အတွေ့အကြုံရှိတယ်ဟိုဘာပေါ့စေပညာဘွဲ့ရတဲ့အထိပေါ့နော်ကြောင်းတော်လျှောက်တက်ခဲ့တယ်အခုအမေရိကမှာဆိုရင်လဲဒီဟိုဘာပေါ့ဒီမာစတာဘွဲ့ရတဲ့အထိကြောင်းတက်တယ်ပေါ့နော်ဆိုတော့နှစ်ဖက်ဟိုရှင်းကြည့်လို့ရှိရင်ပညာသင်ရတဲ့ပုံစံဘာဟိုဘာပေါ့အဓိကသတိထားမိတာဘာလို့ကွာခြားမှုတွေရှိတယ်လို့မြင်မိလဲ
အဓိကကွာခြားချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့အဓိကအနေနဲ့ပြောရမယ်ဆိုရင်တော့အပိုင်း၃ပိုင်းပေါ့လေပထမတစ်ပိုင်းကတော့ကျွန်တော်တို့သင်ကြားရတဲ့ဘာသာရက်ချင်းကျွန်တော်တို့အမျိုးအစားနည်းနည်းလေးကိုရတယ်ခင်ဗျကျွန်တော်မြန်မာနိုင်ငံမှာတက်တဲ့ MBBS ကတော့ဈေးပညာပြီးရင်ကျွန်တော်တို့ခွဲစိတ်ပညာပါဖော်မီယာစသဖြင့်ဈေးပညာဘိုင်းနဲ့ဆိုင်တဲ့ဘာသာရက်တွေကိုကျွန်တော်တို့ကပြန်ပြီးတော့သင်ယူရတာဖြစ်တဲ့အတွက်ကြောင့်လက်တွေ့ပိုင်းရှိတယ်စာတွေကိုကျွန်တော်တို့ကအလွတ်ကျမှတ်ပြီးတော့မှစာမွေးမှလည်းအောင်အောင်ဖြေရတယ်အဲ့လိုမျိုးစနစ်နဲ့ကျွန်တော်တို့သင်ခဲ့ရတယ်ပေါ့နော်အဲ့တော့ကျွန်တော်အနေနဲ့အဓိကကွာခြားတဲ့ပထမတစ်ပိုင်းကတော့ဒီဘက်မှာပို့ပြီးတော့ကျွန်တော်တို့အနေနဲ့လက်တွေ့လှုပ်ဆောင်ရတဲ့အပိုင်းတွေပို့ပြီးတော့ရှိတယ်။နောက်ပြီးရင်ဒီမှာ professional development ပေါ့နော်။ဒီကျောင်းကနေရသွားပြီဆိုရင်ဘွဲ့ရပြီးတဲ့နောက်ပိုင်းမှာလက်တွေ့လုပ်ငန်းဝင်ထဲမှာဆောင်ရွက်နိုင်အောင် skill development အပိုင်းကိုအဓိကဦးစားပေးပြီးတော့ဒီကျောင်းမှာတော့သင်တာကိုကျွန်တော်တို့တွေ့ရပါတယ်။ဒုတိယတစ်ပိုင်းကတော့သင်ယူမှုသင်ကြားမှုစနစ်ပေါ့လေ။သင်ယူမှုသင်ကြားမှုစနစ်ပိုင်းကတော့ကျွန်တော်မြန်မာနိုင်ငံမှာသင်ကြားခဲ့တုန်းကတော့သင်ကြားမှုစနစ်ကတော့တော်တော်လေးစနစ်တကျချမှတ်ထားတဲ့ curriculum နဲ့မှာပဲကျွန်တော်တို့က very fixed ပေါ့လေပထမတည်းသွားမဲ့ပုံစံတိုင်းကျွန်တော်တို့က parrot learning ပုံစံလိုမျိုးဆရာသင်ပေးတာကိုပဲတပည့်ကလိုက်ပြီးတော့သင်ယူရတဲ့သဘောမျိုးရှိရတယ်ခင်ဗျ။အဲကောင်းတဲ့အချက်တွေလည်းကျွန်တော်တို့အများကြီးရှိပါတယ်။ဟိုမှတ်သားရတဲ့အပိုင်းတွေမှာကျွန်တော်တို့ချီတီမီမီလိုအပ်တဲ့အဓိကအချက်တွေကိုကျွန်တော်မှတ်သားနိုင်နေတယ်ပေါ့နော်။ဒီဘက်မှာကျတော့ curriculum ကတော့ fixed ရှိတယ်လိုပေမဲ့လည်းအဲ့ဒီ fix လုပ်ထားတဲ့ curriculum နဲ့မှာပဲဖတ်ရမယ်ဘာသာရဲ့အဲထဲမှာကျောင်းသားစိတ်ဝင်စားတဲ့ဘာသာရဲ့ပုံပေါ့လေအဲ့ဒီအပိုင်းတစ်ပိုင်းကိုကျွန်တော်တို့ကကိုကြိုက်လို့ကိုဖတ်နိုင်တယ်။နောက်ပြီးရင်စာသင်ခန်းထဲမှာမြန်မာနိုင်ငံမှာဆိုရင်ကျွန်တော်တို့ဆရာကအဓိကပေါ့လေဆရာပြောတဲ့ဟာကိုကျွန်တော်တို့ကအဓိကလိုက်မှတ်ရတယ်ဆရာကပညာရှင်သဘောမျိုးဖြစ်ပါတယ်။ဒီမှာတော့ဆရာကပို့ပြီးတော့ဟို facility တွေသဘောမျိုးဖြစ်ပြီးတော့ကျောင်းသားအချင်းချင်းကိုဖတ်လာတဲ့အပိုင်းတွေကနေပြန်ဆွေးနွေးကျောင်းသားအချင်းချင်းအပြန်အလှန်သင်ယူရတဲ့အပိုင်းမျိုးတွေ့ပါတယ်။ပြီးရင်ကျွန်တော်မြန်မာနိုင်ငံမှာဆိုရင်ကျွန်တော်သင်ခဲ့တဲ့စီးပညာရှင်မှာတူဦးချင်းတယောက်ချင်းရဲ့စွမ်းဆောင်မှုပေါ့လေ။ကိုဖတ်ရင်ဖတ်နိုင်သလောက်ကိုမှတ်ရင်မှတ်နိုင်သလောက်စာမွေးမှာအမှတ်ကောင်းပြီးတော့ကျွန်တော်တို့အောင်ပါတယ်။ဒီမှာတော့တူဦးချင်းတယောက်ချင်းပေပါတွေလောက်ရသလိုအများစုကတော့ကျွန်တော်တို့ team based learning ပေါ့လေ။အဖွဲ့လေးတွေဖွဲ့ထားပြီးတော့မှတယောက်နဲ့တယောက်အပြန်အလှန်ကူညီပြီးတော့မှကျွန်တော်တို့ဆောင်ရွက်ရပါတယ်။နောက်ဆုံးတစ်ပိုင်းအဓိကကွာခြားချက်ပေါ့လေကျွန်တော်အဲ့ဒါလေးတော့တော်တော်လေးအမေရိကန်နိုင်ငံရဲ့ပညာရေးစနစ်ကိုသဘောကျပါတယ်ခင်ဗျအဲ့ဒါတော့ evaluation လုပ်တဲ့ဘိုင်းမှာကျွန်တော်မြန်မာနိုင်ငံမှာဆိုရင်ကျောင်းသားတယောက်ဟိုဘာသာရေးတဲ့ဘယ်တိုင်းတာလောက်တိရှိနားလည်သွားတယ်လဲဆိုတာကိုစာမေးပွဲတွေနဲ့ပဲအဓိကဆုံးဖြစ်ပါတယ်အဲ့တော့စာမေးပွဲမှာကျွန်တော်အမှတ်ကောင်းရင်ကောင်းသလိုဂုဏ်သုဆိုတာလည်းထွက်နိုင်တယ်သာမန်အောင်တာမျိုးလည်းဖြစ်နိုင်ပါတယ်ဒီမှာကတော့ကျွန်တော်ကျောင်းသားတယောက်ရဲ့ကျွမ်းကျင်မှုကျောင်းသားတယောက်ရဲ့ဘာသာရပ်ပိုင်းဆိုင်ရာနားလည်မှုကိုစာမွေးတစ်ခုတည်းငယ်မဆုံးဖြတ်ပေးနဲ့တခြားအကြောင်းအရာတွေအများကြီးကိုကြည့်ပြီးတော့မှဆုံးဖြတ်ပါတယ်ဥပမာအနေနဲ့ပြောရရင်ကျွန်တော်ယူခဲ့တဲ့ course တစ်ခုမှာ professor ကကျွန်တော်တို့စတင်ခဲ့ကဒီသင်ခန်းစာဒီဘာသာရပ်ကနေပြီးတော့မင်းဘာသိချင်လဲဘာသက်ချင်လဲဆိုတာကျောင်းသားအောင်မိပါတယ်ကျောင်းသားကသူဖတ်ချင်သိချင်တဲ့ဟာကိုသူ့ဟာသူရွေးဖတ်လို့ရပါတယ်ဒီ Oregon နိုင်ငံပညာရေးစနစ်ရဲ့အကဲချက်မှုကပို့ပြီးတော့ဟိုကျောင်းသားကိုအခြေပြုတယ်ပေါ့နော် student center ဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင
်ဗျ။ဒါပေမဲ့အခုဘာကြီးမှာထောက်ပြနေကြတာအဓိကပညာရေးစနစ်ဟိုဘာပေါ့အတော်ဆန်းစုကြည်အပါအဝင်ဒီပြပပညာရှင်တွေကလည်းထောက်ပြပညာရေးစနစ်ကိုအမြန်ပြင်ကြပါဒီတန်းပြဖို့ရွတ်တက်ဖို့ဆိုတာလည်းဒီပညာရေးစနစ်ကောင်းမှဖြစ်မယ်။နောက်တစ်ဖက်မှာပညာရေးစနစ်နဲ့အတူကျမရေးစနစ်လည်းပြင်ရမယ်ဆိုပြီးတော့ကိုမျိုးမြင့်အောင်ကကျမရေးပိုင်းနဲ့ကြွန့်ကျင်တဲ့လူကျမကြီးပမာပြမှာလဲဒီနယ်ဒီမှာသွားပြီးတော့စစ်ကူခဲ့တဲ့နာဂစ်ဆိုတာလဲတကယ်ကိုပမာပြမှာအကဲအဆိုးဆုံးအဖြစ်ပြက်ကြီးပေါ့နော်ဖြစ်ခဲ့တယ်ဆိုတော့အဲ့လိုမျိုးတွေ့ကြုံရတဲ့ဟိုဟာပေါ့အတွေ့အကြုံတွေတကယ်ကိုတွေ့တွေရှိခဲ့တယ်ဆိုတော့ဒီပညာရေးစနစ်နဲ့ပတ်သက်လို့ရောကိုမျိုးမြအောင်အခုအုပ်ချုပ်ရေးပိုင်းဆိုင်ရာတွေပါတယ်အခုဒီမှာလေ့လာသင်ယူရပြီးဆိုတော့ပမာပြမှာလဲကိုက ဒီဟာတွေကိုထိတွေ့မြင်ကြားသိနေရတယ်ဆိုတော့ကိုမျိုးမြအောင်ဘယ်လိုစိတ်ကူးမျိုးနဲ့ပုံမှန်ပြပြန်သွားမလဲအခုကဒါဘွဲယူပြီးသွားရင်ပုံမှန်ပြပြန်မှာပဲမလား
ဟုတ်ပါတယ်ခင်ဗျဟိုကျမ်းမာရေးအုတ်ချိုရေးအပိုင်းကိုမေးတာလားခင်ဗျ
ဟုတ်တယ်ဟုတ်တယ်ကျမ်းမာရေးဘိုင်းနဲ့ဆိုင်ရာအုတ်ချိုရေးဘိုင်းပြပြပြောင်းလဲမှုဘိုင်းတပေါ်စိတ်ကူးတမှုဘိုင်းအစုံပေါ့နော်တပေါ်ကိုမြင်ရတဲ့ဥစ္စာလေးတွေပေါ့
ဟုတ်ကဲ့ခင်ဗျဟောကျွန်တော်ကတော့ဒီမှာကျွန်တော် Fulbright ဟိုပညာသင်စုရတဲ့ကျောင်းသားအနေနဲ့ဒီမှာစာလာသင်နေရတဲ့အတွက်ကြောင့်အချိန်တရင်တော့ကျွန်တော်တို့မြန်မာနိုင်ငံကိုပြန်ပါမယ်ပြန်ပြီးရင်လည်းကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ပေါ့လေပြန်လဲပြုပြင်ပြောင်းလဲတဲ့နေရာမှာကျွန်တော်တို့အနေနဲ့တက်နိုင်တဲ့နေရာနေပြီးတော့ဝင်ပြီးတော့ကိုတက်ဆွမ်းသလောက်ဆောင်ရွက်ဖို့လည်းစဉ်းစားထားပါတယ်ခင်ဗျအဲ့တော့ကျန်းမာရေးစနစ်ကြည့်လိုက်ရင်ဗန်နိုင်ငံရဲ့ကျန်းမာရေးစနစ်ကိုပဲကြည့်ကြည့်ကျွန်တော်တို့အဓိကအချက်၃ချက်ကိုပဲကျွန်တော်တို့ကြည့်ပါတယ်ခင်ဗျအဓိကအချက်၃ချက်ကတော့ဘယ်တိုင်းတာဟောက်တိတိုင်းသူပြည်သားတွေကိုကျန်းမာရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ပေးနေတဲ့လုပ်ငန်းတွေကိုဘယ်တိုင်းတာလောက်တိသူတို့ကလက်လန်းမိကြလဲပေါ့နော် access ဒုတိယတစ်ချက်ကတော့ကျွန်တော်တို့အဲ့ဒီလိုပေးတဲ့ကျန်းမာရေးစနစ်ကိုရရှိဖို့အတွက်ဘယ်တိုင်းတာလောက်တိကုန်ကြစည်ရှိသလဲဆိုတဲ့ cost တတိယတစ်ချက်ကတော့အဲ့ဒါတွေဘလောက်ပဲကုန်ကြခံပြီးတော့ပေးဘလောက်ပဲလက်လန်းမိပေးလိုက်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကအရေးသွေးမပြည့်မီရင်လည်းမရပါဘူး။ဒါကြောင့်ကျွန်တော်တို့ cost ရယ် access ရယ် quality ရယ်ဆိုပြီးတော့အပိုင်း၃ပိုင်းကျွန်တော်တို့မြင့်တင်ပေးဖို့လိုပါတယ်။ကျွန်တော်မြန်မာနိုင်ငံရဲ့လက်တလောကျန်းမာရေးစနစ်အခြေအနေကိုကျွန်တော်တို့သုံးသပ်ရမယ်ဆိုရင်ကျွန်တော်တို့စီမှာအဓိကချက်ကတော့ access ပေါ့လေ။အထူးသဖြင့်မြန်မာနိုင်ငံကြီးလက်ဒေသမှာနေတဲ့ပြီးရင်ကျန်းမာရေးဌာနတွေနဲ့လက်လန်းမမီနိုင်တဲ့ပြည်သူလူထုကအခုထိကိုကျွန်တော်တို့ကျန်းမာရေးစနစ်မှာပေးတဲ့အမှန်တရားမှုလုပ်ငန်းများကိုလက်လန်းမီမှုတိုင်းတာမှာကျွန်တော်တို့အခုထိကောင်းမွန်တဲ့အခြေအနေတည်းရောက်အောင်ကျွန်တော်တို့မဆွမ်းဆောင်နိုင်သေးပါဘူး။အဲ့ဒါနဲ့ပတ်သက်ပြီးတော့လိုအပ်တာကလည်းဒီကျန်းမာရေးစနစ်ပြန်လည်ပြုပြင်ပြောင်းလဲဖို့အတွက်ပြီးရင်သူတို့တက်နိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပေးနိုင်မှုအတွက်ကလည်းနိုင်ငံတော်ဘက်ကနေယင်းနည်းမြှုပ်နှံအများကြီးကျွန်တော်တို့လိုအပ်ပါတယ်။အထူးသဖြင့်တော့ financial resource ပေါ့လေနော်။အဲတစ်ဖက်မှာလည်းကျွန်တော်တို့အဲ quality မြင့်တင်လာဖို့ဟိုလိုအပ်တဲ့အခြေခံအချက်တွေပေါ့လေ။မှန်နေပြောရရင်ဈေးတွေကိုလည်းကျွန်တော်တို့ရရှိဖို့ပြီးရင်ဈေးဝါရရှိုံနဲ့လည်းမပြီးသေးပဲနဲ့လက်နက်ပစ္စည်းကိရိယာပေါ့အဲ့ဒါတွေရရှိဖို့အတွက်ကလည်းကျွန်တော်တို့အများကြီးလိုပါတယ်။ဒီပြိုင်ထဲမှာ private sector development ပေါ့လေအဲ့လိုဈေးုံဈေးပင်ရလုပ်ငန်းကြီးကြီးဝါဒေသတွေမှာလည်းပြည်သူလူထုအတွက်တက်နိုင်မဲ့ကျန်းမာရေးဆောက်ရှောက်မှုပေးနိုင်မဲ့ဟိုအခြေခံဈေးကမ်းလေးတွေပေါ်လာနိုင်အောင်ကျွန်တော်တို့အဲ့ဒါတွေလည်းဒီပြိုင်ထဲမှာလှုပ်ဆောင်သွားဖို့လိုပါတယ်။ကျွန်တော်မြန်မာနိုင်ငံပြန်မယ်ဆိုရင်လည်းအဲ့ဒီလိုပြည်ရင်ကြောင်းလေးလုပ်ငန်းတွေမှာကျွန်တော်တို့တက်နိုင်ကြလောက်ပေါ့လေပြည်သူလူထုနဲ့တွဲပြီးတော့မှအစိုးရနဲ့ပဲဖြစ်ဖြစ်ဒါမှမဟုတ်လေ private sector အနေနဲ့ဖြစ်ဖြစ် NGO တွေနဲ့တွဲပြီးတော့တက်နိုင်မယ်ပြောလို့သွားဖို့ကျွန်တော်ညွှန်ပြထားပါတယ
်ရှေ့သတင်းပတ်အတွင်းမှာလည်းအမေရိကန်ပညာရေးနဲ့သက်ဆိုင်တဲ့အကြောင်းအရာတွေအပါအဝင်အမေရိကန်ရောက်မြန်မာနိုင်ငံသားတွေရဲ့ခန္ဓာစုံဘဝစုံကိုအလင်းသိမ့်တယ်လို့တင်ပြပေးသွားမှာဖြစ်ပါတယ်တော်ရရှင်အပေါင်းဘူးတုဒ္ဒအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
ကိုယ်ဆောင်ဝင်လိုက်တင်ဆက်တဲ့သုဒ္ဒဆောင်လေးအမေရိကန်နှခွင်းအစည်းအဝေးကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေအင်္ဂါနေ့မနက်ခင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ရုရှားနိုင်ငံကသူ့ရဲ့အိမ်နီးချင်းနိုင်ငံတွေအပေါ်အထူးသဖြင့်ယူကရိန်းမော်လ်ဒိုဗာနဲ့ဂျော်ဂျီယာနိုင်ငံတွေအပေါ်ရန်လိုတဲ့လုပ်ရက်တွေလုပ်နေချိန်အမေရိကန်သမ္မတဘရက်အိုဘားမားကဥရောပအပေါ်နောက်ထပ်အာမခံချက်ပေးတဲ့ European Reassurance Initiative အစပြုဆောင်ရွက်မှုကိုကြေညာခဲ့ပါတယ်။နေတိုးမဟာမိတ်နိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေရဲ့လုံခြုံရေးခိုင်မာအောင်ထောက်ပံ့မှုတွေစစ်ရေးလေ့ကျင့်မှုတွေအတွက်ဒေါ်လာ1ဘီလီယံသုံးဆွဲမယ်လို့ကတိပြုတဲ့အစပြုအစီအစဉ်ဖြစ်ပါတယ်။ပိုလန်သမ္မတဘရွန်နီစလော့ကော်မိုရော့ဖစကီနဲ့အတူဝါဆောမြို့တော်မှာပူးတွဲပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကနေတိုးတပ်ဖွဲ့ခုခံကာကွယ်ရေးအင်အားခိုင်မာအသင့်ဖြစ်နေအောင်ရည်ရွယ်ဆောင်ရွက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အဲဒီအပြင်ဂျော်ဂျီယာ၊မော်လ်ဒိုဗာနဲ့ယူကရိန်းအပါအဝင်နေတိုးမိတ်ဖက်နိုင်ငံတွေရဲ့ကိုယ်တိုင်ကာကွယ်ရေးစွမ်းရည်အပြင်နေတိုးနဲ့ပို့ပြီးတော့အဆင်ပြေပြေလက်တွဲဆောင်ရွက်နိုင်ဖို့စွမ်းရည်မြင့်တင်ရေးပိုင်းအတွက်အစပြုအစီအစဉ်တွေကငွေတွေကိုသုံးစွဲမှာဖြစ်တယ်လို့ပြောပါတယ်။နေတိုးမဟာမိတ်တပ်တွေအတွက်အမေရိကန်တပ်တွေကမြန်မြန်ဆန်ဆန်စစ်ကူပေးနိုင်ဖို့အဲ့ဒီလိုပေးတဲ့နေရာမှာအမေရိကန်လက်နက်ကိရိယာတွေကိုပို့ဆောင်ပေးနိုင်ဖို့ဥရောပမှာအမေရိကန်တပ်တွေအတွက်အခြေခံအဆောက်အုံတွေပိုမိုတိုးတက်ကောင်းမွန်စေဖို့နဲ့ပင်လယ်နဲ့ဘောလ်တစ်ပင်လယ်ထဲမှာရေဓာတ်တိုးမြင့်ဖြန့်ချမှုကိုလိုအပ်တယ်လို့လုံးမှဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ သမ္မတဥဘာမားရဲ့စကားအတိုင်းဆိုရင်ဥရောပအလဲပိုင်းနဲ့အရှေ့ဥရောပကမဟာမိတ်နိုင်ငံတွေမှာအဆက်မပြတ်လက်လည်ထားရှိဖို့အမေရိကန်ကြီးတဲ့နဲ့လေတပ်တပ်ဖွဲ့ဝင်တွေကိုတိုးမြှင့်မှာဖြစ်ပါတယ်။ယူကရိန်း၊မော်လ်ဒိုဗာနဲ့ဂျော်ဂျီယာတို့လိုမိတ်ဆွေနိုင်ငံတွေကသူတို့နိုင်ငံကာကွယ်ရေးအတွက်ဆောင်ရွက်နေကြတာနဲ့အတူအမေရိကန်နဲ့ဆက်ဆံရေးတိုးတက်အောင်လို့အရှိန်မြှင့်လုပ်မှာဖြစ်ပါတယ်။အမေရိကန်ဟာဥရောပကမဟာမိတ်နိုင်ငံတွေနဲ့အတူရပ်တည်မှာဖြစ်တယ်လို့အားလုံးပူးပေါင်းကာကွယ်ရေးမှာလည်းပါဝင်ဖို့အပြည့်အဝတန်ဋိဌာန်ချထားပြီးဖြစ်ပါတယ်။အမေရိကန်ကတစ်ဖက်ကအရှုံးနဲ့ညီမျှတဲ့အနိုင်ရဖို့လုပ်နေတာမဟုတ်ပါဘူး။အမေရိကန်နဲ့နေတို့အဖွဲ့အနေနဲ့ရုရှားနိုင်ငံနဲ့ထိရောက်ပြီးတော့ပူးပေါင်းဆောင်ရွက်နိုင်မဲ့ဆက်ဆံရေးရရှိဖို့အတွက်လည်းအခိုင်အမာဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့ဆက်ဆံရေးဆိုတာကဥရောပလုံခြုံရေးအတွက်တူညီတဲ့ဆုံးဖြတ်ချက်တွေအပေါ်မှာအခြေခံတဲ့ဆက်ဆံရေးဖြစ်ရပါမယ်။သမ္မတဥဘာမားပြောသလိုဆိုရင်ရုရှားနိုင်ငံဟာထူးခြားတဲ့နိုင်ငံဖြစ်ပါတယ်။ထူးကျွန်ထက်မြက်သူတွေ၊တယံဇာတတွေ၊ကြီးမားကျယ်ပြန့်တဲ့နေရာတွေပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်ပြီးဒေသတွေမှာရောကမ္ဘာဇက်ခုံမှာပါအရေးပါတဲ့အခန်းကနေပါဝင်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒါပေမဲ့သမိုင်းသင်ကန်းစာတွေအရပိုလန်လူမျိုးတွေထက်ဘယ်သူကမှပို့ပြီးတော့နားလည်မှာမဟုတ်တာကပိုင်နဲ့တည်တံ့ခိုင်မြဲဖို့အချုပ်အခြာအာဏာပိုင်ဆိုင်ဖို့နဲ့လွတ်လပ်မှုဆိုတဲ့အခြေခံမှုတွေကိုယ်တိုင်ပြည်ရဲ့အနာဂတ်အတွက်ပြည်သူတွေကိုယ်တိုင်ကဆုံးဖြတ်ပိုင်ခွင့်ရှိမှုတို့ဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းဥရောပမှာကျွန်တော်တို့မြင်တွေ့နေရတဲ့ငြိမ်းချမ်းတည်ငြိမ်မှုအတွက်အခြေခံအုတ်မြစ်တွေပဲဖြစ်ပါတယ်လို့သမ္မတဥဘာမားကပြောကြားခဲ့ပါတယ
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့ခုနားဆင်ကြကြတာက American ဆိုရရဲ့သဘောထားမြင်ပဲဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ကနေအခုလိုထုတ်လွှင့်ပေးနေတဲ့စီဇန်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းမြင်ကြရတယ်ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုပို့ပို့နိုင်ကြပါတယ်ရှင်။ VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုသားညုံကကြေညာပေးပါမယ်ရှင
်။ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်ကျောင်းဝါခန်းဟာအခုသတင်းပတ်တွေမှာမြန်မာနိုင်ငံကိုသွားပြီးတော့ပြိပခါရီကြောင့်ဒုက္ခရောက်ကြသူဒေသခံတွေရဲ့လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကိုလေ့လာမှာဖြစ်ပါတယ်။ဂျွန်လ10ရက်နေ့ကနေပြီးတော့14ရက်နေ့ထိကြာမဲ့ဒီလက်ထောက်အတွင်းမှုချုပ်ခန်းကြီးရဲ့ခီးစဉ်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ပဲအဓိကအဖြစ်တော့ပြိပခါရီဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကိုသွားရောက်လေ့လာမှာဖြစ်ပါတယ်။2014ကနေပြီးတော့2018ခုနှစ်ထိ3နှစ်သက်တမ်းအတွက်ဒီ ILO အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ်ရဲ့အုပ်ချုပ်ရေးအဖွဲ့ရွေးချယ်မှုမှာတွဲဘက်ကူစလေအဖွဲ့ဝင်တူဖြစ်နေမြန်မာနိုင်ငံကလူ့သမားရေးလှုပ်ရှားသူဦးမောင်မောင်ရွေးချယ်ခံရပါတယ်။အလုအချုပ်ရေးအဖွဲ့အတွက်အစိုးရကုစားပြုအဖွဲ့လုံသမားကုစားပြုအဖွဲ့အလုရှင်ကုစားပြုအဖွဲ့ဆိုပြီးတော့သုံးအုပ်စုထဲမှာဥမ္မမောင်ဟာအလုံသမားအုပ်စုအတွက်တွဲဖက်ကိုယ်စားလှယ်ဖြစ်နေရွေးချယ်ခံရတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံတွင်းအစီကားဆုံးလေစိတ်ဖြစ်တဲ့ကရာချီလေစိတ်ကိုကျန်းဖက်တိုက်ခိုက်တာဟာသူတို့လက်ချက်ဖြစ်တဲ့ဆိုပြီးတော့ပါကစ္စတန်တာလီဘန်ဖွဲ့ကကြီးညာပါတယ်။အဲ့ဒီကျန်းဖက်တိုက်ခိုက်မှုအတွက်မှာတော့တနတ်သမား10ဦးအပါဝင်လူ28ဦးသေဆုံးခဲ့ရပါတယ်။ယူကရိန်းနိုင်ငံရဲ့ရှေ့ဖက်ချမ်းညီနိုင်ရေးအစီအစဉ်အတွက်အဓိကအချက်တွေကိုရုရှားနိုင်ငံနဲ့အပြန်အလှန်နားလည်မှုရရှိထားပြီလို့ယူကရိန်းနိုင်ငံကြေးဝန်ကြီးကပြောပါတယ်။ USC လို့ခေါ်တဲ့ဥရောပဒေသလူညုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးရဲ့ဂျာဝင်စီစဉ်ပေးမှုနဲ့ဒုတိယနေ့ညှိနှိုင်းမှုတွေပြုလုပ်ပြီးတဲ့နောက်ယူကရိန်းနိုင်ငံကြေးဝန်ကြီးဌာနကအခုလိုကြေညာချက်ထုတ်တာပါ။အသေးစိတ်ကိုတော့မပြောပါဘူး။ယူကရိန်းရှေ့ဖက်ချမ်းကလူဟမ်စ်နဲ့ဒေါညက်စ်ဒေသအတွင်းတိုက်ပွဲတွေကိုဆုံးသတ်ရတဲ့ဆွေးနွေးမှုတွေကိုဆက်လုပ်သွားဖို့သဘောတူထားကြတယ်လို့လည်းသိရပါပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကုသညုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့ engineer ကတော့ Dave Magnet ဖြစ်ပါတယ်စမရောနန္ဒာချမ်းမ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ39တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.